အမေရိကန်ပြည်ထောင်စုရဲ့တမန်ရေးဆောင်ရှာမှုစနစ်ကို Republican Party ကပြောင်းလဲပြစ်မဲ့အစီအစဉ်ဟာအံ့ဩစရာကောင်းလောက်အောင်ကောင်းမွန်တဲ့အကြောင်းသမ္မတဒေါ်နယ်ဆန်ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းအစီအစဉ်ရဲ့ကံကြမ္မာကတော့ Congress လွှတ်တော်ထဲမှာရှိတယ်လို့လည်းပြောပါတယ်သမ္မတဟောင်း Barack Obama ချမှတ်ခဲ့တဲ့လက်ရှိကျမကြီးဆောင်ရှားမှုဥပဒေဟာလုံးဝကိုပြိုလဲပျက်စီးနေတဲ့စနစ်ဖြစ်တဲ့အကြောင်းသမ္မတဆန်ကအင်္ဂါနေ့မှာပဲ Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့တာဖြစ်ပါတယ်စနစ်တက်မှာတော့ဈေးကြီးတဲ့ဆေးတွေကိုတတ်တတ်တတ်နဲ့ဝယ်နိုင်အောင်ဆေးဝါးထုတ်လုပ်တဲ့လုပ်ငန်းတွေကြားပြန်ဆိုင်မှုတွေကိုအားပေးပြီးကျမကြီးအာမခံထားသူတွေအတွက်ဈေးတက်တာဈေးဖို့မြော်လင်းချက်နဲ့ကျမရဲ့အာမခံကုမ္ပဏီတွေကိုပြည်내တိုင်းမှာရောင်းချခွင့်ပြုမှာဖြစ်တဲ့အကြောင်းလဲသမ္မတဆန်ကပြောပါတယ်။ Obamacare လို့လူသိများတဲ့အဖိုးနှုံးချိုတာတဲ့ဒီကျမရဲ့ဆောင်ရှားမှုအဥပဒေကိုဖျက်သိမ်းဖို့ Republican တွေကအချိန်တော်ကြာနေကကြိုးပမ်းနေတာဖြစ်ပေမဲ့အခုနောက်ဆုံးဥပဒေသစ်အတွက်အဆိုပြုချက်ပေါ်မှာတော့အထက်နဲ့အောက်လွှတ်တော်က Conservative Republican Party ဝင်တွေကချက်ချင်းဆိုသလိုဝေဖန်တိုက်ခိုက်ခဲ့ကြသလိုသမ္မတဟောင်း Obama လက်ထက်ကဥပဒေကိုဆက်ထားခြင်းကြတဲ့ Democrat တွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။